WCPRC ရဲ့ဂုဏ်သုဆောင်ဆုကိုလက်ခံရရှိတဲ့မြန်မာနိုင်ငံကဒေါက်တာစင်တီယာမောင်ကတော့ဒီဆုကိုလက်ခံရရှိတဲ့အတွက်ကြောင့်ဝမ်းသာဂုဏ်ယူမိတဲ့အကြောင်းမြန်မာနိုင်ငံသားကလေးငယ်တွေရဲ့အရေးကိုပိုပြီးစတဲ့တဘူဆောင်ရွက်သွားမှာဖြစ်တယ်လို့ RFA ကိုပြောသွားပါတယ်။အခုလိုအစီအစဉ်မျိုးဟာတကဘာလုံးမှာရှိတဲ့ကလေးငယ်တွေအတွက်သာမကဘဲမြန်မာနိုင်ငံကကလေးငယ်တွေအတွက်ပါအလွန်ကိုအရေးပါတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်လို့အခုလိုစတင်ပြောပြပါတယ်
။ဒီဆုစီဇန်ဆောင်ရွက်တဲ့နေ့ပတ်သက်လို့ဟာဒီနိုင်ငံတကာမှာရှိတဲ့ကလေးတွေအားလုံးနဲ့နောက်ဒီကလေးပေကိုပံ့ပိုးတဲ့အဖွဲ့အစည်းတွေအားလုံးရဲ့ဒီပူပေါင်းဆောင်ရွက်မှုတွေကြောင့်ဒီလိုမျိုးအစီအစဉ်လေးဖြစ်လာတယ်ပေါ့နော်ဒီအထူးသဖြင့်တော့ဒီကလေးတွေအစီအစဉ်ကြားထဲမှာပို့ပြီးတော့ဆက်သွယ်ဆောင်ရွက်မှုတွေနော်ကလေးအခွင့်အရေးဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေကိုဒီတိုးတက်တက်ကြွကြွပူပေါင်းပတ်ဝန်းကျင်ထဲတွေ့တဲ့အတွက်ကြောင့်အများကြီးဝန်တာအားရမိပါတယ်အထူးသဖြင့်တော့ဒီစုကကလေးတွေရဲ့အခွင့်အရေးကိုဦးစားပေးပြီးတော့မြင့်တင်ပြီးတော့ဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်မြန်မာနိုင်ငံအတွက်လည်းအမှန်တမ်းအရေးကြီးတဲ့
ဟုတ်ကဲ့ဒီစုကိုလက်ခံရရှိတဲ့အတွက်ကြောင့်ဆီယမ်မအနေနဲ့ဘာတွေများဆက်ပြီးဆောင်ရွက်မယ်ဆိုတာလေးပြောပြပါဦးခင်ဗျာ
ကျွန်မတို့ဒီမြန်မာနိုင်ငံမှာရှိတဲ့ကလေးတွေရဲ့အရေးနဲ့ပတ်သက်ပြီးတော့ကျွန်မတို့ပို့တော့တုံ့ပြန်ဆောင်ရွက်ရမှာဖြစ်ပါလား
ဒေါက်တာစင်တီယာမောင်ပြောပြသွားတာပါစုပေးပွဲအခမ်းအနားကိုဆွီဒင်နိုင်ငံကမြန်မာကြီးကိုယ်တိုင်တက်ရောက်စုချီးမြှင့်ခဲ့တာပါစုပေးပွဲကျင်းပရာရဲတပ်ကြီးအတွင်နိုင်ငံတကာကတက်ရောက်လာကြတဲ့ကလေးငယ်တွေကုလသမဂ္ဂကတာဝန်ရှိသူတွေအပြင်ထူးခြားတာကတော့အခမ်းအနားအစီအစဉ်တွေမှာကလေးငယ်တွေကိုယ်တိုင်ပါဝင်ဆောင်ရွက်နေခြင်းဖြစ်ပါတယ်လို့စုပွေးပွဲအခမ်းအနားတာဝန်ရှိသူတူဖြစ်တဲ့မစ္စတာပက်တိုရီကပြောပြပါတယ်စုပွေးပွဲအခမ်းအနားမြင်ကွင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် There is an Indian dance group performing and a Swedish group of musicians
Grabson ရဲ့တဲ့ကြီးရဲ့ခမဆောင်ဆင်းနစ်ပေါ်မှာအိန္ဒိယနိုင်ငံကကလေးငယ်တွေရိုးရာအကကိုဆွီဒင်နိုင်ငံကဂီတပညာရှင်တွေနဲ့တွဲပက်ပြီးပြောပြနေတာတွေ့ရမှာဖြစ်တယ်လို့ပဲတခြားသောနိုင်ငံတွေကကလေးငယ်တွေရဲ့ရိုးရာအကတွေကိုလည်းတွေ့မြင်ရတဲ့အကြောင်းပြောပြပါတယ်ဒီအခမ်းအနားကြီးတစ်ခုလုံးဟာကမ္ဘာကလေးငယ်တွေကဦးစီးဆောင်ရွက်နေတဲ့ပွဲလို့ဆိုနိုင်မှာကြောင်းဆက်ပြီးပြောပါတယ်ဒါအပြင်ဒီအခမ်းအနားမှာကုလသမဂ္ဂလက်ထောက်အထွေထွေအတွင်းမှုချုပ်တူဖြစ်တဲ့ယူဂန္ဒါနိုင်ငံကမစ္စတာကိုလာရိုအော်တိုနိုကိုတိုင်တက်ရောက်နေပါလေလို့လဲဆိုပါတယ်ဒီစုကိုကမ္ဘာနိုင်ငံပေါင်း85နိုင်ငံကကလေးငယ်ပေါင်း9သန်းကျော်ကမဲပေးရွေးချယ်ခဲ့ခြင်းမှာအမည်စင်းတင်သွင်းခံရသူဒေါက်တာစင်တီယာမောင်အပါအဝင်၃ဦးအနက်ဇင်ဘာဘွေနိုင်ငံကမစ်ဘက်တီမာကိုနီကမဲအများဆုံးရရှိသွားတာဖြစ်ပါတယ်မြန်မာနိုင်ငံကဒေါက်တာစင်တီယာမောင်နဲ့အိန္ဒိယနိုင်ငံကမစ်အင်ဒရီဂျစ်ကူရာနာတို့ကဂုဏ်သုဆောင်ဆုတောင်းရရှိကြပါတယ်
They are all winners because of their excellent work for the rights of the child.
အမည်စင်တင်သွင်းခံရသူအားလုံးဟာသူတို့ရဲ့လုံဆောင်ချက်တွေအတွက်ဆုရရှိသူတွေဖြစ်တယ်လို့ပြောရမှာဖြစ်တဲ့အကြောင်းဒီအစီအစဉ်မှာကမ္ဘာနိုင်ငံ85နိုင်ငံကကလေးငယ်ပေါင်း 5.1 တန်းကမဲပေးခဲ့တယ်လို့အဖွဲ့ဝင်လူကြီးတွေကဆုရရှိသူ၃ဦးကိုရွေးချယ်ခဲ့ခြင်းဖြစ်တယ်လို့ပြောသွားပါတယ်ဒီစုအတွက်စုကြေးငွေဟာ American Dollar 3,400 ဖြစ်ပါတယ်။မဲအများဆုံးရရှိတဲ့ Miss Betty Marconi ကတော့ဒေါ်လာ 9,000 ရရှိမှာဖြစ်ပြီးကျန်ဒေါ်လာ 9,000 ကိုတော့ဂုဏ်သုဆောင်ဆုချီးမြှင့်ခံရသူဒေါက်တာစင်တီယာမောင်နဲ့အိန္ဒိယနိုင်ငံက Miss Kurana တို့ကရရှိကြမှာဖြစ်ပါတယ်ခင်ဗျာ။